ရှမ်းပြည်နယ်မိုးပြဲမြို့နယ်ထဲမှာစစ်ကောင်စီတပ်တွေဒီကနေ့လည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။မိုးပြဲမြို့တောင်ဘက်ဝါရီစူးဖလိုင်ရွာဘက်မှာစစ်တပ်တွေနဲ့လာပြီးတော့ပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြား၃ရက်စတိုက်ဒီကနေ့အစောပိုင်းကတိုက်ပွဲပြင်းထန်ခဲ့ပြီးညနေပိုင်းမှာလေကြောင်းနဲ့တိုက်ခိုက်တာပါ။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံမတ်စုမွန်ပြောပြပါမယ်
။ရှမ်းပြည်နယ်မိုးပြဲမြို့အစွန်ဘက်မိုးပြဲမြို့နယ်ဝါရီစုဖလိုင်ကျေးရွာတဝိုင်းမှာဖေဖော်ဝါရီလ18ရက်နေ့တောက်ကြနေ့နေ့လယ်ပိုင်းကတည်းကစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။ညနေပိုင်း 9:00 နာရီကျော်လောက်မှာတော့စစ်တပ်ကလေရင်တွေနဲ့ပါတုံပစ်ခတ်ခဲ့ပါတယ်။ဝါရီစုဖလိုင်ကျေးရွာတဝိုင်းလေကြောင်းကနေပစ်ခတ်နေတာကိုဒေသခံပြည်သူတဦးကအခုလိုပြောပြပါတယ်
။အဲအခုကစစ်နေရင်ဝဲပြီးခုနလုံးချက်ပြေးနေပြီးအခုကကွာပြင်းနေနော်ပြင်းနေပြီပြင်းနေပြီလေရင်နဲ့လေရင်နဲ့ပြင်းနေပြီခုလက်ရှိစစ်လေရင်နဲ့ခဏ20မှာခဏအဲဒီဟိုဝါရီစုပလိုက်ထက်မှာခဏဝါရီစုပလိုက်မှာရွာမှာသူ
အဲ့ဒီဘက်မှာညနေ 9:00 နာရီကျော်တဲ့အထိတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းနောက်ထပ်ဒေသခံကပြောပြပါတယ
်ခုလည်းချစ်ချစ်နေတယ်ခဏအခုကလုံနေတော့ပဲခဏပြစ်ခတ်နေတော့ပါလက်ရှိမိုးပြဲဝါရီစုပလိုက်ငါကဝါရီဝါရီစုပလိုင်ရွာရဲ့ဝီတဲကူတို့ရွာမှာပြစ်ခတ်မှုဖြစ်နေတယ်။ဟိုနှစ်နာရီကလေးကစဖြစ်ပါတယ်။ခုကမပြေးသေးဘူးခင်ဗျာ။အခုကဖြစ်နေတော့ပဲ။မပြေးဆုံးသေးဘူးခင်ဗျာ။မြို့ပေါ်ဖက်မှာတော့မရှိသေးပါဘူး။ဗမာတူကမူပြမြို့ရဲ့အစွန်ဖက်မှာတောင်ဖက်ပေါ့နော်။အမ်အမ်မှာဖြစ်နေတယ်ခင်ဗျာ။တိုက်ပွဲဖြစ်နေပါတယ်
။ကြာပါပြီနေ့ကလည်းမိုးပြဲမြို့မှာနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပြီးညပိုင်းရောက်ချိန်မှာတော့စစ်တပ်ကတိုက်လေရင်တွေပါတုံပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။မိုးပြဲမြို့နယ်မှာဒီကနေ့တိုက်ပွဲတွေမရှိပေမဲ့စစ်တပ်ဘက်ကတနေ့လုံးလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့နောက်ထပ်မြို့ကတူကပြောပါတယ်
။သူကသူထုတမနဲ့လုံးလက်နဲ့ကြီးကြတယ်ပဲ။တုံတုံတုံတုံနဲ့ဒီကောင်စီဖက်ပဲထုမထင်နဲ့တိုက်ပွဲတော့မဖြေလောက်ဘူးဒါမဲ့လက်နဲ့ကြီးတန်တော့ဆက်တိုက်ကြတယ်
ဒီကနေ့တိုက်ပွဲတွေဆက်ဖြစ်ခဲ့တဲ့ဝါရီစုဖလိုင်ကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်တွေတပ်ဆွဲနေရယူထားလို့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဝါရီစုဖလိုင်ကျေးရွာမှာတော့မနေ့ကနေဒီကနေ့အထိနေအိမ်50ကျော်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံကပြောပါတယ်
။ကျွန်တော်မိုးပြဲကျေးရွာအုပ်စုထဲမှာပဲဝါရီစုဖလိုင်ရွာကအားလုံးအိမ်ကျေက50ကျော်တော့လောင်သွားတာပေါ့ဗျာ။မနေ့ညကဟိုအားလောင်သွားတာနည်းနည်းပါပဲ။အဲ့ငါ70ဆယ်ပဲပေါ့နော်ဒီရက်ကအလုံးများဟို30ကျော်လောက်ထပ်လောင်သွားတယ်လေဒီရက
်စစ်ကောင်စီရဲ့လက်နက်ကြီးတွေကြောင့်ကလေးငယ်တဦးအပါအဝင်အရသားပြည်သူ9ဦးလက်နက်ကြီးထိမှန်ဒဏ်ရာရရှိခဲ့တယ်လို့လည်းမိုးပြဲပရဟိတလူမှုကူညီရေးအတင်းကပြောပါတယ
်မင်းကြီးကလည်းအခုချိန်ကြီးတော့က9ယောက်လောက်ရှိနေရှင်အဲ့အရသားပြည်သူတွေပေါ့နော်အခု9ယောက်လောက်ရှိနေရှင်ဟုတ်ကလေးကတော့တယောက်ပါမယ်ကောင်းမလေးလေးတယောက်ပါမယ်ကျန်တော့ရောက်ကြလေးပဲပေါ့နော်တချို့ကြတော့ဒီဖုန်ကြီးကြောင်းပါပေါ့နော်ကျွန်တော်ညီမနဲ့အနမလေးနဲ့ညီမကြီးအကြွားလာကျွန်တော်ထိသွားတာတော်တော်လေးတော့ထိသွားတယ်ဖုန်ကြီးကြောင်းထိတော့ညီမကြီးကကြာလာဆိုတော့လေလုံးလုံးကြီးပိုင်းတော့အင်းကြီးတော့လုံးချုံမတော့ဘူးရှင်နေဘူးနော်ကိုအိမ်မှာလည်းညီကလေးပဲညီပေါ့နော်ရှင်နိုင်တော့ညီမလေးစုခွာသွားလိုက်တော့ပူကောင်းနေတယ်ပေါ့နော်
ဖေဖော်ဝါရီလ18ရက်နေ့ကြာတာပရိနေကဒေသခံပြည်သူတွေဟာဖုန်ကြီးကြောင်းနေတဲ့နေအိမ်တွေထဲမှာခိုလုံနေရချင်းလက်နက်ကြီးတွေကြားရောက်လာလို့အခုလိုဒဏ်ရာတွေရခဲ့ကြတာပါဒါကြောင့်မိုးပြဲမြို့ထဲမှာနေထိုင်လို့မလုံခြုံတော့တာမို့မြို့ထဲမှာကြံနေတဲ့ဒေသခံတွေဘေးလွတ်ရာကိုအမြန်တင်းရှောင်ကြဖို့ကိုလည်းပရဟိတသမားတွေကအကြံပေးပါတယ်ဖေဖော်ဝါရီလ18ရက်နေ့မနေ့တုန်းကပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမိုးပြဲမြို့ထဲကHigh Queen နဲ့ Wari Su Phlai ကျေးရွာနာမှာဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့တယ်လို့မိုးပြဲပြည်သူကာကွယ်ရေးတပ်ကသတင်းထုတ်ပြန်ပါတယ်အခုလိုမိုးပြဲမြို့ထဲမှာတိုက်ပွဲတွေဖြစ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးပြစ်အိမ်ပြစ်ပြီးတော့အသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်ဘေးဒုက္ခတွေတွေအတွက်နေထိုင်ရေးအပြင်စားရေးတောက်ရေးနဲ့အရေးပေါ်အကူအညီတွေလိုအပ်နေပါတယ်ရှင်